အခုရခိုင်ပြည်နယ်မှာတကောင်စင်းကောက်ယူမှုနောက်ဆုံးအခြေအနေသိချင်ပါတယ်ရှင်။ဒီရိုဟင်ဂျာလူမျိုးလို့ဒီထည့်သွင်းမဲ့အစားဘင်္ဂါလီလူမျိုးလို့ပြောဆိုရင်ဒီပြန်လည်ကောက်ခံနေတဲ့နောက်ဆုံးအခြေအနေလေးအရင်သိချင်ပါတယ်ရှင်
။ရခိုင်တိုင်းရင်းသားတွေအားလုံးကတော့ကျွန်တော်တို့တကောင်စင်းကောက်လို့အားလုံးပြီးပါပြီဗျ။အဲတခုပဲကြံတာအဲဘင်္ဂါလီလူမျိုးတွေထဲမှာတချို့ကရိုဟင်ဂျာလို့ဖြစ်ပြီးတော့ကျွန်တော်တို့ရိုဟင်ဂျာလို့မရင်အကောင့်မခံဘူးဆိုပြီးတော့ကျန်းနေတဲ့အဖွဲ့တွေရှိပါတယ်။အဲဒီအဖွဲ့တွေကိုကျွန်တော်တို့ကအဲသူတို့ရဲ့သူမျိုးအမည်မထည့်ဘဲနဲ့အောက်ခံလို့ပါတယ်ဆိုပြီးတော့ပြန်လဲပြီးတော့ကောက်ခံတဲ့အဖွဲ့တွေလည်းရှိတယ်။အဲတချို့ကလည်းခုနလိုဘင်္ဂလီအနေနဲ့သူတို့ဟာအင်တာနက်ဆေးနဲ့မှလည်းသူတို့ကဘင်္ဂလီအနေနဲ့မှတ်တမ်းတင်ထားတယ်။သူတို့ရဲ့ဖွဲ့ချက်တွေမှလည်းဘင်္ဂလီဆိုတာပါတဲ့အတွက်ဘင်္ဂလီနဲ့ပဲပြန်ပြီးအောက်ခံတာလည်းရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့ကတကောင်စီကောက်တဲ့ကာလဧပြီလ10ရက်နေ့နောက်ပိုင်းကစပြီးတော့ကျွန်တော်တို့ကစက်တိုက်ပြန်ပြီးကောက်လာတာလူ6000ကျော်လောက်တော့ကျွန်တော်တို့ဒါပြန်ပြီးတော့ကောက်လို့ရရှိပြီးဖြစ်ပါတယ်ဗျ
။ဟုတ်ကဲ့။ဘယ်နေရာတွေမှာအဓိကကျန်နေပါသေးတယ်လဲ။ဘယ်လောက်လောက်ကျန်နေပါသေးလဲရှင်။
ကျန်တဲ့နေရာတွေကတော့ဘူးတီတောင်တို့ကျွန်တော်တို့ဘူးတီတောင်မြို့နယ်တို့မောင်းတော်မြို့နယ်တို့စစ်တေမြို့နယ်တို့မှာဒီနေရာဒီမြို့နယ်လေးတွေမှာပဲကျန်တာဖြစ်ပါတယ်။အင်အားစင်းရတော့ကျွန်တော်တို့ကကောက်ပြီးတဲ့အချိန်ကြောက်မှာပဲနောက်ထပ်ဘယ်လောက်ကောက်လို့ရတယ်ဆိုတာပြောလို့ရမယ်။မကောက်ရသေးတဲ့လူကိုကျွန်တော်တို့အင်အားစင်းတော့ဖော့ပြရင်တော့ဘယ်မှသွားနိုင်မှာလဲ။ဟု
တ်ကဲ့။ဆိုတော့ဒီအခြေအနေတွေအတွက်ဦးမြင့်ကျိုင်တို့ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအနေနဲ့ဘယ်လိုများဆက်ပြီးတော့ဆောင်ရွက်နေတာရှိပါလဲရှင်
။ဟုတ်ကဲ့။အဲ့မှာသူတို့ဘက်ကအဲ့ဒီမှာနေမိကန်သူတို့ဘင်္ဂလီလူမျိုးတွေကတချို့ကလည်းအဲခုနလိုပေါ့ကျွန်တော်တို့တကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီးစိုးရိမ်နေတာရှိတာပေါ့နော်စိုးရိမ်နေတာရှိတယ်ဆိုတော့တို့ကတချို့တောက်ဆိုတဲ့ဟာတွေရှိတယ်တို့အနေနဲ့လူမျိုးအမည်မထည့်ပဲအကောက်ခံပဲဟိုဒိုင်းဝမ်ဖိုးနောက်မှာလူမျိုးအမည်မထည့်ဘူးပေါ့ဒါပေမဲ့အဲ့ပါအဲ့ပလက်ဖြစ်နေတဲ့နေရာတွေမှာအစိုးရကဘာမှမထည့်ဘူးအမှတ်ခံချက်ပေးရမယ်ဆိုတဲ့သဘောမျိုးတွေတို့ကပြပြတာတွေပါကြီးရှိပါတယ်အဲနောက်တစ်ခုကတော့တို့ရဲ့ရန်ကုန်မှာရှိနေတဲ့ဒီဘင်္ဂလီတိုင်းရင်းသားခေါင်းဆောင်တွေဘင်္ဂလီတွေပေါ့နော်အမှားပြင်ပါကျွန်တော်တို့ဘင်္ဂလီဖွဲ့စည်းရတို့ပုံကိုယ်တွေပေါ့အဲ့ဒီဖွဲ့ရင်လည်းသူတို့သုံဆွနေပြီးဖို့အဲသူတို့တောင်းဆိုပါတယ်ဘာညာဆိုတာတွေရှိပါတယ်အဲ့တော့သူတို့ဟာတွေကကျွန်တော်လက်ရှိလုပ်နေတဲ့တကောင်သေးလုပ်ငန်းစဉ်ကိုလည်းဘာမှမရှိခဲ့တဲ့အတွက်ကျွန်တော်တို့ကဒါတွေကိုခွင့်ပြုတဲ့သဘောရှိပါတယ်ဒါကြောင့်ဒါတွေကိုသူတို့အနေနဲ့ပြန်လည်ပြီးတော့ရှင်းလင်းပြောကြားနိုင်အောင်ကျွန်တော်တို့ရှိရလဲဒုတိယဝန်ကြီးဦးဆောင်တဲ့ဖွဲ့ရနေပြီးတော့သူတို့ရဲ့လိုအပ်ချက်တွေကိုကျွန်တော်တို့အနေနဲ့ရှင်းလင်းပြောကြားဖို့အတွက်ဒါရခိုင်မှာတွားရောက်ပြီးတော့ချက်ပြရှင်းလင်းဆွေးနွေးနေတဲ့အပိုင်းရှိပါတယ်ဗျ
သူတို့ဖြစ်တော့ပေါ့နော်ဒီရခိုင်ပြည်နယ်ထဲမှာအခုလိုတကောင်စင်းကောက်ယူတဲ့အခြေအနေတွေကြောင့်တကောင်စင်းကောက်ဖို့အတွက်ကူညီကြတဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုဒီအခြေအနေတွေနဲ့ပတ်သက်ပြီးဦးမြင့်ကျိုင်တို့ရှင်းပြရတာပြောပြရတာမျိုးပဲရှိပါလားရှင
်။အဲကျွန်တော်တို့ရဲ့ဒီ UNFP တို့ဘာလို့လဲဒီလက်ရှိအနေအထားတွေကိုအကုန်လုံးကြေကြာပြီးဖြစ်ပါတယ်။နောက်တစ်ခုကဒီအခြေအနေတွေအားလုံးကိုတို့ကဒီ UNFP ကနေပြီးတော့စီစဉ်ပေးတဲ့နိုင်ငံတကာကနေပြီးတော့လေ့လာရေးအဖွဲ့တွေပေါ့ observer အဖွဲ့တွေပေါ့ဒီတကောင်စင်းကော်မရှင်နာမြင့်ကြီးအနေနဲ့တာဝန်ထောက်ဆောင်ခဲ့ဖူးတဲ့ပုဂ္ဂိုလ်ငင်းစားတွေပေါ့ဒီ23နိုင်ငံကနေဒီမှာကျွန်တော်တို့ရှိမှာဒီတော်သေးကာလာတော့ရောက်လာတာရှိပါတယ်အဲ့ဒီ23ရဲ့ပြည်တွင်းရဲ့ပညာရှင်23ရဲ့ပေါင်းပြီးတော့တစ်ဖွဲ့ကို2ယောက်စီနဲ့စုစုပေါင်း23ဖွဲ့တနင်္ဂနွေလုံးအနေထားနဲ့လိုက်ပြီးတော့တကယ်တော်သေးကောက်ယူမှုမြေပြင်အခြေအနေကိုလေ့လာတာရှိပါတယ်ရခိုင်ပြည်နယ်မှာလည်းဒီလိုပဲလေ့လာရေးဖွဲ့တွေတွားခဲ့ပါတယ်အဲသူတို့ကလည်းအဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေမှန်တွေကိုသိပါတယ်အခုလည်းလက်ရှိဒီမှာကျွန်တော်တို့ဆက်လက်ပြီးတော့ဒီဘင်္ဂလီလူမျိုးတွေကြံမာဆွတဲ့အတွက်စီယုံပြီးတော့ဆောင်ရွက်တော်မယ့်အနေထားတွေလည်းသူတို့ UNFP တို့ဘာလို့ဒီအဖွဲ့တွေအားလုံးကသိပါတယ်ဗျအဲ့တော့ကျွန်တော်တို့ကတော့နိုင်ငံတော်အတိအမှန်မပြုထားတဲ့အတွက်ရင်းကြလို့ဆိုရင်တော့ကျွန်တော်တို့ကဒီလူမျိုးအကွက်မှာမရေးပေးနိုင်ဘူး။ကျန်တဲ့ဟာတွေအားလုံးကိုကျွန်တော်ကကောက်မယ်လို့ပဲနေတယ်။သူတို့ကအကောက်မခံဘူး။အဲ့ဒီဒါကြောင့်ဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့ကလည်းပြင်းထန်တယ်ကျွန်တော်တို့ဘက်ကတောင်းဝတ်ပြောကြတာပါညာလည်းဘာမှမရှိပါဘူးဗျ
။ရခိုင်ပြည်နယ်ကတရင်နဲ့တဆက်သေးပါပဲရှင်။ကချင်ပြည်နယ်ထဲမှာလည်းတချို့တိုက်ပွဲဖြစ်တဲ့နေရာတွေမှာသကောက်စင်းကောက်ယူမှုဒီနှောင့်နှေးနေတာတွေကောက်လို့မရတာတွေရှိပါတယ်ဆိုတော့ကချင်ပြည်နယ်ဘက်ကရောအခြေအနေတွေဘယ်လိုရှိပါလဲရှင်
။ကျွန်တော်တို့အများစုကတော့ကောက်ပြီးပါပြီဗျ။အဲ့ဒါမင်းနဲ့ဒီကေဌာနချုပ်နဲ့နေတဲ့ကျေးရလေးတွေပေါ့အစတော့ကတော့ဒီကျေးရလေးရတော့တင်အသေးလေးတွေပါပဲကျွန်တော်ကျေးရပေါင်း90ကျော်လောက်ကျန်တာပေါ့နော်အဲ့ဒါလေးကျွန်တော်တို့ကိန်းထဏာကျုံနဲ့တင်တဲ့အောက်ရှိဖွဲ့နဲ့ညှိနှိုင်းပြီးတော့ကောက်တာသူနောက်ထပ်900လောက်ထပ်ကောက်ပြီးပါပြီကျန်တဲ့ဟာတွေလည်းကိုညှိနှိုင်းပြီးတော့ဆက်ကောက်ဖို့လုပ်နေပါတယ်ကြာအဲ့ဒီလည်းသူတို့ကချင်ပြည်နယ်ဘက်မှာလည်းတကနက်ကဒလေးနေနဲ့ကျွန်တော်တို့ကအနည်းဆုံး10ပတ်လောက်ထိချေယူပြီးတော့စီးစီးအောင်ညှိနှိုင်းပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့တနင်္ဂနွေလုံးတိုင်းတရာအခုသကောင်စင်းကောက်ယူတာဘယ်နေ့ပြီးမလဲရှင်ပြီးတော့ဦးမြင့်ကျိုင်တို့အနေနဲ့ဒီတကောင်စီးရင်လူဦးရေစီးရင်ကိုဘယ်တော့လောက်ထုတ်ပြန်နိုင်မှာပါလဲရှင်
။အဲလူဦးရေစီးရင်ထုတ်ပြန်တာတော့ကျွန်တော်တို့ဒါတွေကဒီအရေးကြီးတဲ့မြို့သားစီမံကိန်းမှာအခြေခံကိန်းဂဏန်းတွေအဖြစ်အသုံးပြုမှာဖြစ်ပါတယ်။နောက်တစ်ခုကကျန်တဲ့အဖွဲ့အစည်းတွေကိုလည်းနောက်နိုင်ငံတကာရောဒါကျွန်တော်တို့တရားဝင်ထုတ်ပြန်မှာဖြစ်တဲ့အတွက်အမှားကြီးမခံပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဒီမေကွန်းပုံစံတွေအားလုံးကိုအခုကျွန်တော်တို့ရုံးချုပ်ကိုဒါအားလုံးဆွေးနွေးကြတဲ့အပြည့်အစုံမရှိအောင်အားလုံးပြည့်စုံရောက်ရှိအောင်ဒါတည်ဆောင်းနေပါတယ်။တော့တည်ဆောင်းနေပြီဖြစ်တဲ့အတွက်ဒါတွေကိုကျွန်တော်တို့ကဒီတို့ရှိမှာ UN အကူအညီပေးထားတဲ့ OMA ခေါ်တဲ့ကျွန်တော်တို့ခင်ဗျဆက်ကရီယာရင်းနဲ့ဒါဖတ်ပြီးတော့သူကျွန်တော်တို့ဒီကွန်ပျူတာတွေကိုတဲ့ဆာဗာတွေကိုထည့်မှာပေါ့နော်။ဒါရီကစနေနေ့ကျနဲ့အစစ်အစစ်ဆောင်ရမှာဖြစ်တဲ့အတွက်2015ခုနှစ်နှစ်ဆမ်းမယ့်ကျမှာတရားဝင်ထုတ်ပြန်နိုင်မယ့်အနေထားဖြစ်ပါတယ်ဗျ။ဟု
တ်ကဲ့။ဦးမြင့်ကျိုင်ကျေးဇူးများကြီးတင်ပါတယ်ရှင်။